သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သောရရှင်များယခုကွာဟာချက်ကိုပိတ်ခြင်းပညာရေးနဲ့ပြောင်းလဲမှုအပေါ်ဌာနတိုင်းသားများရဲ့အမြင်များဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်ပညာရေးဟာအခွင့်အလမ်းအတွက်လမ်းကြောင်းတစ်ခုဖြစ်တော်လဲဩစတြေးလျရှိဌာနတိုင်းသားကျောင်းသားကျောင်းသူများဟာခြားမြင့်စွာအောင်မြင်ရန်အတွက်အတားအဆီးများနဲ့ရင်ဆိုင်ခဲ့ရပါတယ်စင်ကောမှုများရှိနေတော်လဲအပြုသဘောဆောင်သောအပြောင်းလဲများလည်းဖြစ်ပေါ်နေပါတယ်ဌာနတိုင်းသားကျောင်းသားကျောင်းသူတွေကျောင်းပြီးသွားတော့တက္ကသိုလ်တွေက First Nation အသိပညာကိုလက်ခံရယူကြပြီးရရွာကဥဆောင်တဲ့အစီအစဉ်တွေကတကယ်ကိုခြားနှက်ချက်တွေဖန်တီးနေပါတယ်ဒီပိုင်းမှာတော့ဌာနပညာရေးကျွမ်းကျင်သူများနဲ့ကျောင်းသားကျောင်းသူများမှလုံဆောင်နေတဲ့အရာများယဉ်ကျေးမှုပညာရေးသည်အဘဲကြောင့်ရည်ကြီးကြောင်းကျောင်းသားအားလုံးအတွက်အကျိုးရှိစေရန် Indigenous နဲ့အနောက်တိုင်းအသိပညာမျိုးစုံပေါင်းစပ်နိုင်ပုံကိုကျွန်ုပ်တို့တင်ပြပေးမှာဖြစ်ပါတယ်။ဥရောပကိုလိုနီခေတ်မဆမီက First Nation ယဉ်ကျေးမှုများတွင်ကျွဲဝသောပညာရေးစနစ်များ၊ရေယာအသိပညာနှင့်အသိုင်းဝိုင်းတို့နှင့်နှဆိုင်စွာဆက်ဆက်နေပါတယ်။ဒီတလေထုံတမ်းများသည်ယနေ့ခေတ်တွင်အဖိုးတန်သောထိုးထွင်းအမြင်များကိုဆက်လက်ပေးဆောင်နေပါသည်။သို့တော်လည်းပညာရေးတွင်မြင်များမှုရလာများရှိနေသေးပါသည်။ဌာနကျောင်းသားကျောင်းသူများသည်အောက်ခြေကျောင်းတက်ရောက်မှုစာတမ်းများမှုနှင့်ကိန်းကနာနှုံများနှင့်တက္ကသိုလ်ကိုစားပြုမှုတို့မှနိုင်ကြနေစေဖြစ်ပါသည်။ရေမှာခွဲခြားဆက်ဆံမှုယဉ်ကျေးမှုအရပါဝင်သောပညာရေးချိုးတက်မှုနှင့်လူမှုစီးပွားရေးအားနည်းချက်များကဲ့သို့သောသမိုင်းကြောင်းနှင့်ဆက်လက်ဖြစ်ပွားနေသောအကြောင်းရင်းများကြောင့်ဖြစ်တယ်လို့ဆိုပါတယ်။2008ခုနှစ်တွင်ဩစတြေးလျအစိုးရသည်ဌာနဩစတြေးလျလူမျိုးများအား၎င်းတို့၏မိသားစုများရရွာများနှင့်နိုင်ငံတွင်မှကလေးများအားအတင်းကျပ်ဖယ်ရှားခြင်းခံရမှုများအတွက်တရားဝင်တောင်းပန်ချက်ထုတ်ပြန်ခဲ့ပါတယ်ဒီတောင်းပန်မှုရဲ့တစ်စိတ်တစ်ပိုင်းအနေဖြင့်ပညာရေးအပါအဝင်ဘဝနယ်ပယ်အသီးသီးရှိဌာနတိုင်းသားများနဲ့ဌာနမဟုတ်သောဩစတြေးလျနိုင်ငံသားများကြားကွာဟာချက်ကိုပိတ်ပင်ရန်ကတိပြုခဲ့ပါတယ် Sharon Davies ဒီဘာဒီနဲ့ကီကြားပုဂ္ဂိုလ်ဖြစ်ပြီး National Aboriginal and Torres Strait Islander Education Corporation NATSIEC ရဲ့ CEO ဖြစ်ပါတယ်ပညာရေးကွာဟမှုကိုမိကဲ့သို့ပိတ်ပင်ရမည်ကိုဆွေးနွေးရမှာဌာနတိုင်းသားများကြုံတွေ့နေရတဲ့ခွဲခြားဆက်ဆံမှုသမိုင်းကြောင်းကိုအသိအမှတ်ပြုရန်အရေးကြီးတယ်လို့၎င်းကဆိုပါတယ
် Legislations and policies have explicitly worked to keep Aboriginal kids out of school since the beginning. There's a recent report actually from NIAC, the National Indigenous Youth Education Coalition.that people can just look up and Google. And it's highlighted policies like the exclusion on demand policies, which was introduced in the early 20th century. They actually had the policies
written where non-Indigenous National Indigenous Youth Education Coalition, NIYEC, လို့ပြောလို့ရတဲ့မကြာသေးမီကအစီရင်ခံစာတစ်ခုရှိခဲ့ပါတယ်၎င်းဟာ20ရာစုနှစ်အစောပိုင်းမှာမိတ်ဆက်ခဲ့သောတောင်းဆိုချက်မူဝါဒများကိုဖယ်ထုတ်ခြင်းကဲ့သို့ကိုမြေမောင်းထိုးပြထားတဲ့မူဝါဒများဖြစ်ပါတယ်။ဌာနမဟုတ်သောမိသားစုများကစာသင်ခန်းမှာ Aboriginal ကလေးများကိုဖယ်ရှားပင်းရန်တောင်းဆိုနိုင်တဲ့မူဝါဒများကို၎င်းတို့တွင်အမှန်တကယ်ရေးဆွဲထားခဲ့ပါတယ်။သို့တော်လည်းကွာဟာချက်ပိတ်ခြင်းဆိုင်ရာအမျိုးသားသဘောတူညီချက်ရဲ့အဓိကအစိပ်ပိုင်းမှာ Aboriginal နဲ့ Torres Strait ကျွန်းသားလူမျိုးများတွေ့ကြုံခံစားရသောမညီမျှမှုကိုကျော်လွှားရန်အတွက် First Nation လူများနဲ့လူအဖွဲ့အစည်းများနဲ့အစိုးရများပူးပေါင်းလှုပ်ဆောင်တဲ့နည်းလမ်းကိုပြုပြင်ပြောင်းလဲခြင်းဖြစ်တယ်လို့ဆိုပါတယ် Sharon Davies မ ညဝေဆုံးဖြတ်ချက်ချခြင်းနဲ့ဌာနတိုင်းရင်းသားပညာရေးအတွက်ရပ်ရွာထိန်းချုပ်မှုကဏ္ဍကိုတည်ဆောက်ခြင်းကဲ့သို့သောပြုပြင်ပြောင်းလဲမှုများရဲ့အရေးကြီးပုံကိုရှင်းပြပါရစေ
။ We know that Aboriginal community controlled organisations are the most sustainable way to address the needs of communities, and where our people lead education, we see better engagement, better outcomes and stronger pathways for our young people.And probably hand in glove, just as important, is genuine partnership. So when our organizations have
Aboriginal community control, အဖွဲ့အစည်းများသည်ရပ်ရွာများရဲ့လိုအပ်ချက်များကိုဖြေရှင်းရန်ရေရှင်တည်တတ်တဲ့နည်းလမ်းဖြစ်ကြောင်းကျွန်ုပ်တို့သိပါတယ်။ကျွန်ုပ်တို့ရဲ့လူများသည်ပညာရေးကိုဦးဆောင်တဲ့နေရာတွင်ပိုမိုကောင်းမွန်သောထိတွေ့ဆက်ဆံမှုပိုမိုကောင်းမွန်သောရလဒ်များနဲ့ကျွန်ုပ်တို့ရဲ့လူငယ်များအတွက်ပုံမခိုင်မာသောလမ်းကြောင်းများကိုကျွန်ုပ်တို့တွေ့မြင်ရပါတယ်။အရေးကြီးတာကစစ်မှန်တဲ့လက်တွဲဖို့ဆိုတာအရေးကြီးသလိုပဲလက်အိတ်ဝတ်ထားတာမျိုးလိုပါပဲ။ဒါကြောင့်ကျွန်ုပ်တို့ရဲ့အဖွဲ့အစည်းများတွင်ထိုဆုံးဖြတ်ချက်ချပိုင်ခွင့်အာဏာရှိသောအခါမှာကျွန်ုပ်တို့ရဲ့လုပ်ငန်းခွင့်အတွေ့အကြုံကိုအခြေခံတဲ့ယူဆချက်မဟုတ်သောကြောင့်အမှန်တကယ်ပြောင်းလဲမှုကိုသင်တွေ့မြင်ရသောအခါဖြစ်ပါတယ်။Dr. Anthony McKnight, the University of Wollongong, Woyanga Indigenous Center, Ma, Lolo Nido, Ewa Bakal, Gimiro Ni, Yuin Amyuta Pipari. Suha, Thinyo Nyonda, Muwadane, Letwe Dwayne, Aboriginal, Thinja Nigo, Nikedu, Tetunya Migo, Nipa Miazwa, Thinja, Thuze, the Na Pilo Kedu Pipari. Closing the gap yet, a day bego, Tane Dainda, Pinya Yedwin.ပြန်လည်ပုံဖော်ရန်လိုအပ်တယ်လို့ဒေါက်တာမက်နိုက်ကယုံကြည်ပါတယ
် Close the gap means that the Aboriginal person closes the gap to the Western education understanding but it leaves a massive gap back to their own education system For me it should be about the Aboriginal child in the middle and then the two knowledges come together to that middle ground
closing the gap ဆိုဒီမှာ aboriginal လူမျိုးများသည်အနောက်တိုင်းပညာရေးနားလည်မှုကွာဟချက်ကိုပိတ်ပင်လိုက်ခြင်းဖြစ်ပါတယ်ဒါပေမဲ့သူတို့ရဲ့ပညာရေးစနစ်မှာကြီးမားတဲ့ကွာဟချက်ကိုခြံထားခဲ့ပါတယ်ကျွန်တော်အတွက်ကတော့အလဲမှာ aboriginal ကလေးတွေထားတဲ့အကြောင်းပဲဖြစ်သင့်တယ်ပြီးတော့အသိပညာတစ်ခုကအဲ့ဒီအလဲမှာအတူတူရောက်လာတယ်ကျွန်ုပ်တို့ရဲ့ကျောင်းသားများဟာအသိပညာစနစ်တစ်ခုလုံးမှာနေထိုင်နေစဉ်ရန်ကျွမ်းကျင်ရမှာဖြစ်ပါတယ်။ Sharon Davis မှာပညာရေးအောင်မြင်မှုကိုတိုင်းတရာမှာစာတမ်းများမှုရမှတ်များသို့မဟုတ်ကျောင်းတက်ရမှုကဲ့သို့ညွန်ပြမှုများဖြင့်သာတိုင်းတာခြင်းသည်ပုံမကြီးမားသောပုံရိပ်ကိုလွဲချော်စေတယ်လို့ Sharon Davis ကပြောကြားပါတယ်။သို့သောပညာရေးရလဒ်များကွာဟမှုကိုမိမောင်းထုတ်ပြရန်အရေးကြီးနေသေးကြောင်း၎င်းတို့ကအလေးပေးဖော်ပြထားပါသည်။ဒေးဗစ်စီအချာသေးမီကနိုင်ငံတဝန်းရှိအချက်အလက်များမှဥပမာတစ်ခုကိုထုတ်ယူထားပါသည်
။ For example, the retention rates of Indigenous students in secondary school currently sits at around 59% and compared to non-Indigenous students, it's around 85%.That comparison actually tells us that something in the system isn't working. The education system that we have was never designed for First Nations people. And when we see gaps in outcomes, that's more a reflection of how education has failed to serve.
ဥပမာအားဖြင့်လေရန်ကျောင်းရှိဌာနတိုင်းရင်းသားကျောင်းသားများရဲ့ထိမ့်သိမ့်ထားမှုနှုန်းသည်လက်ရှိတွင်56ရာခိုင်နှုန်းဝန်းကျင်တွင်ရှိပြီးဌာနတိုင်းသားမဟုတ်သောကျောင်းသားများနှင့်နှိုင်းယှဉ်ပါက80ရာခိုင်နှုန်းခန့်ရှိနေပါသည်။အဲ့ဒီနှိုင်းယှဉ်ချက်သည်စနစ်ရှိရှိတခုခုအလုံးမလုံးချောင်းကိုကျွန်တော်တို့ကိုအမှန်တကယ်ပြောပြနေပါတယ်ကျွန်တော်တို့ရဲ့ပညာရေးစနစ်သည် First Nation လူမျိုးများအတွက်မိသည့်အခါမှမရည်ရွယ်ထားပါဘူးရလဒ်များမှာကွာဟချက်များကိုကျွန်ုပ်တို့မြင်တဲ့အခါပညာရေးသည် Aboriginal နဲ့ Torres Strait Islander ကျောင်းသားများနဲ့လူငယ်များသင်ယူသူများတခြားနည်းဖြင့်မဟုတ်ပဲပညာရေးတွင်ပြက်ကွက်သွားပုံကိုရောင်ပြန်ဟတ်နေပါတယ်ပြီးခဲ့တဲ့နှစ်ကဂမီလာရိုအမျိုးသမီးငယ်ရီတိုရီလင်းဒေဒဘယ်စီနီယာကောလိပ်တွင်သူမရဲ့ high school certificate ပြီးဆုံးခြင်းကိုဂုဏ်ယူခဲ့ပါတယ်။သူမသည်နယူးဆောက်ဝေးတွင်ရေထွက်ပြီးမြောက်ခဲ့သောဌာနတိုင်းသားကျောင်းသူများရဲ့အကြီးဆုံးအုပ်စုဝင်တစ်ခုဖြစ်လာပါတယ်။မ Ms. Lindy, Bambubido, thing you move Bawinjindi, Quebia Chana Mugo, Pisire Lupiosuari.
Accessibility to support, really. That was the difference between graduating or not, year 12. That was the major thing for me, was the support around the school.
Bambu Kunji Naimu, Eraga, Senata Amyindi Pisi, Daga, Munikaye, Guachaje Babe, Eraga, Chamadre, Diga Chepa, Champa Winchinga, Bambu Muba. Tumaye, Bambu Kunyu Mukunye Twin, Changwin Damia, Tani Tainda, Siasia Mamiane, National Aboriginal Sport Corporation Australia, NASCE Ma, Lutamamia, New South Wales, Northern Territory, the Shao Twin, Tani Chang Damiago, Jinje Mune, Chaseka, Chang Wing, Aumye Aung, Kunyi Bini, Poisit Kupawi Mari.
I definitely had a lot of support from, especially all the staff and also the NASCA workers. Like they'd come, they'd take you the lessons, they'd help you all the way through. And then
to the pin, one down along yet, Bambu Kunyi Muri, Miyaji Yageda, Fija Bari. Now be NESCA, look the Mariga, through large in the low, Thinganza resume, the Shadon Tingo, Kunyi Beme, Piro Siariga, Pamasu, Kunyi Bebo Shibari. Retori yet me gain, General Dalti. ဒီလကောင်းရဲ့သမီးဘွေရရှိခဲ့တဲ့ဒါဘိုစီနီယာကောလိပ်တွင်လက်ထောက်ချောင်းဦးဖြစ်ပါတယ်။သူမသည်သူမ၏မိသားစုတွင်ပထမဆုံးတက်သူတက်ခဲ့သူဖြစ်ပါတယ်။ဌာနေတိုင်းသားများရဲ့ပညာရေးတွင်မျိုးဆက်အလိုက်ပြောင်းလဲမှုအကြောင်းကိုသူမကပြောပြပါတယ်။
For me as an Indigenous person and thinking about everything that we've overcome in this country, that is an accomplishment. Because all the adversities that we've faced as Indigenous people, we have still
been able to conquer a Western way of thinking. ကျမတို့ကတော့ဌာနေတိုင်းသားတယောက်အနေနဲ့ဒီနိုင်ငံမှာတွေးကြုံခဲ့ရတဲ့အရာအားလုံးကိုတွေးတောရင်းအဲ့ဒါကပြင်းပြောင်းအောင်မြင်မှုတစ်ခုပါပဲ။ဘာဖြစ်လို့လဲဆိုတော့ကျမတို့ဌာနေတိုင်းသားတွေအနေနဲ့ကြုံတွေ့ခဲ့ရတဲ့ဒုက္ခတွေအားလုံးကပညာရေးဖြစ်တဲ့နောက်တိုင်းနီလန်းကိုနိုင်ယူခဲ့ခြင်းပါပဲ။ရတိုရီသည်ဌာနေတိုင်းသားဘာသာရများတွင်ဝိဆာအဓိကဘာသာရကိုသင်ကြားမှာဖြစ်ပါတယ်။
Trying to get myself in a position to educate other Indigenous kids that have lost it, that don't really know about it, and it's been lost through generations because of what has happened, so hopefully help
be part of the process to rebuild. ပညာပေးနိုင်မဲ့အနေအထားတစ်ခုဖြစ်အောင်ကြိုးစားရင်း၎င်းအကြောင်းကိုအမှန်တကယ်မသိတော့ဖြစ်ဖြစ်ခဲ့တော့အဖြစ်ပြက်များကြောင့်မျိုးဆက်များဆုံးရှုံးခဲ့ရပါတယ်။ဒါကြောင့်ယဉ်ကျေးမှုကိုပြန်လည်အသက်သွင်းဖို့လုပ်ငန်းစဉ်ရဲ့တစိမ့်တစ်ပိုင်းအနေနဲ့ကူညီပေးမယ်လို့မျှော်လင့်ပါတယ်။ဌာနေတိုင်းသားရှုထောင့်မှခြေရင်းပညာရေးကွာဟာချက်ကိုပိတ်ပင်ခြင်းသည်ရလမြတိုးတက်ခြင်းတဲ့ပုံမှုအ များကိုဥဆောင်ရန်အခွင့်အာဏာပေးခြင်းနဲ့ယဉ်ကျေးမှုအရဘေးကင်းသောနေရာများဖန်တီးခြင်းတို့အကြောင်းကိုသတိပြုသင့်ပါသည်။၎င်းသည်ကိုယ်ပိုင်အမှတ်သားဂုဏ်ယူမှုနှင့်အနာဂတ်မျိုးဆက်သစ်များကို၎င်းတို့ရဲ့ကိုယ်ပိုင်သတ်မှတ်ချက်များဖြင့်အောင်မြင်နေချိန်မှာယဉ်ကျေးမှုနှင့်ဆက်နွယ်နေစေရန်အမှတ်ခံချက်လည်းဖြစ်ပါသည်။သောရရှိများခင်ဗျာ SPS သတင်းဌာနကဇိုဝီသမိုဒီရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SPS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SPS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SPS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ